ุศลนาวาธรรมนาภาวนายะอัสสกิจกิริยตาอัสสัตติจกิริยตานัตถิจกิริยตาဆိုတာဘာလဲပြည့်ကင်းကောင်းကျိုးရကုသိုလ်တရားတွေဖြစ်စေပွားစေပွားစေဖို့ရယူသေးသေးမပြူခြင်းပမာဒဒီအဆက်မပြတ်မပြူခြင်းလဲပမာဒမယမနာမပြူခြင်းလဲပဲယန္နာယန္နာပြူခြင်းလဲပဲပမာဒဆိုတော့ဘာလဲအဲ့ဒါလေးတွေပြောတော့ပါတယ်အဲကုသိုလ်တရားအရာကျန်ကန်ရှိတဲ့အတိုင်းပေါ်လीအချုပ်ကတော့ဒါနကုသိုလ်ပေးကန်ဆွေကျဲတဲ့ဒါနကုသိုလ်သီလကုသိုလ်ကိုနှုတ်မလွတ်ကျူးရအောင်ဆောင်ထည့်ရတဲ့ကုသိုလ်နဲ့စိတ်ဓာတ်ဖုံကျအတိမတိုးစီနေတဲ့အစင်မြတ်ဘာဝနာကုသိုလ်ဆိုတာ၃မျိုးပြောသွားပါတယ်အဲ့ဒီ၃မျိုးတွေကအလွယ်ဆုံးဒါနကုသိုလ်ပေါ်လीကျောတော်ပါတယ်ကုသိုလ်တရားဌာနမှာဒါနကုသိုလ်ထည့်သွင်းပြီးတော့ပြောရတာကတော့အများအားဖြင့်လူတွေဟာဒါနကုသိုလ်မပြုတတ်ကြသေးပါဘူးဒါနကုသိုလ်ပြုတတ်အောင်ပေါ့လေဒါနကုသိုလ်ပြုလို့တဲ့ဆန္ဒတော့အများအားဖြင့်ရှိကြတယ်ပြုတဲ့အခါမျိုးမှာပြုတဲ့အခါမျိုးမှာလည်းပဲအများအားဖြင့်ကိုယ်ကျိုးမျောပြီးတော့ပြုကြတာလည်းများပါတယ်လောကီကျိုးနဲ့နာမည်ရရှိဖို့ရပါတယ်ဒီလိုလည်းပဲပြုကြပါတယ်အဲဒီလိုဒါနာမျိုးကတော့အမြဲသာဖြစ်ပြီးတော့ပေါ့လေတကယ်ဒါနာအစစ်မဟုတ်ဘူးဒါနစစ်စစ်ဖြစ်စေခြင်းလို့မြတ်စွာဘုရားရဲ့အလိုတော်ကြဒါနဆိုတာဟာဒီပုံဒီနည်းနဲ့ပြုပါမှဒါနစစ်တယ်ဆိုတာပေါ့လေနားလည်စေခြင်းလို့သူသည်ကုလို့တရားထာနာမျိုးမှာဆိုလို့ရှိရင်ဒါနကုသိုလ်စစ်စစ်လေးတွေပြုပုံလေးတွေပေါ့လေတည်သွားလို့ရှိရင်အရှိကဒါနကုသိုလ်စနေတရားပြုတတ်တာနဲ့ပဲလူတတ်မြတ်ဆိုတဲ့အတိုင်းပေါ့လေအသောကမင်းတရားကြီးအကျောက်စာရှင်မှာပါတဲ့အတိုင်းပေါ့လေဓမ္မလမ်းကြောင်းကြီးပွင့်ထွက်တော့အထူးသဖြင့်အရှိကကိုရှင်သီလလမ်းကြောင်းကြီးပွင့်ထွက်တော့လူတတ်ဖို့လိုအပ်တယ်လို့အမည်ရှိတာနဲ့မဟုတ်လို့ဘုန်းကြီးများကဒါနကိုနည်းနည်းလေးအချိန်ယူပြီးတော့ကြော်နေရပါတယ်တချို့ကတော့တရားဌာနပဲတရားဌာနဆိုလို့ရှိရင်လက်တွေ့ကျင့်သုံးရတဲ့တရားနဲ့စပြီးတော့ပေါ့လေစာဒီလိုဆိုရဲလက်တွေ့ကဒီလိုရှိတယ်ဆိုတာတလောက်ပြောမလုံးလောက်ဖူးလာဖို့ဆိုတော့တချို့ကအဲ့လိုထင်မှတ်တတ်ပါတယ်တမမြတ်စွာဘုရားတော်မှကုသိုလ်တွေဆိုလို့ရှိရင်အသေးစားဒါနကုသိုလ်ကစပြီးတော့ဟောရပါတယ်တမဘုရားတို့ကဖယားဤတိုင်းဟောတာပါပဲ။အဲ့တော့ဒီနေ့လောတဲ့ဒါနအကြောင်းလေးတွေပေါ့လေ။ဆက်လက်ပြီးတော့ပြောပါဦးမယ်။ဘုရားမြတ်စွာကိုယ်တိုင်ကတခါမှဓမ္မနဲ့မကြုံဘူးသေးတဲ့နေရာဌာနတွေမှာဆိုရဲအများအားဖြင့်အနုဘဝိကထာဆိုတာဟောလို့ရှိပါတယ်။အနုဘဝိကထာဆိုတာအရှင်အတိုင်းပါလေဟောကြားသွားတဲ့တရားကိုအနုဘဝိကထာခေါ်ပါတယ်အရှင်အတိုင်းဆိုတာလွယ်ကူရကားစပြီးတော့တဖြည်းဖြည်းအရှင်မြင့်တင်မြင့်တင်ပြီးတော့ဟောသွားတဲ့တရားပါပထမဆုံးဒါနကထာလူတိုင်းရင်းနဲ့ပတ်သက်ပြီးတော့ဟောကြားတဲ့တရားနောက်ဒုတိယကစီလကထာကိုယ်နှုတ်ထိမ့်ချုပ်ရတဲ့ သီလနဲ့စတဲ့တရားစကားနောက်တက္ခကထာဒါနနဲ့သီလဒီကုသိုလ်ပြုစဉ်ပြုခြင်းရောက်ရရှိတဲ့အကျိုးရလတ်ကာမဂုဏ်အာယုန်လေးရရှိရာဌာနဘုံဘဝမှာဖြစ်ရခြင်းပေါ့ဒီတက္ခကထာနောက်တရားမှာတစ်ဆင့်ဆက်ပြီးတော့မေဃကထာဆိုတာပေါ့ဒီအစဉ်အမြင့်ဆုံးစိတ်ချရာဆုံးချမ်းသာရရှိဖို့ရာအတွက်လမ်းကြောင်းကြီးပြပြီးတော့ဟောတာအဲ့ဒီလမ်းကြောင်းပြပြီးတော့ဟောရမှာဒါနသီလကတော့ကာမဂုဏ်အာယုန်ကြီးပေါ်တဲ့ဌာနကြီးရဌာနတော့ဖြစ်တော့ဖြစ်တယ်ကာမဂုဏ်ချမ်းသာတယ်ကောင်းတော့ကောင်းတယ်ဒါပေမဲ့ဘေးတရားကောင်းတယ်သေလောက်ကောင်းတယ်ကောင်းကောင်းလေးလိုက်စားများပြီးတော့ဒီထဲမှာရင်မှုပြီးတော့ဗမာရတွေဖြစ်သွားရင်လွန်သွားလို့ရှိရင်တော့အလွဲချော်တွေဖြစ်ပြီးတော့သီလာကြီးပြောဖြစ်ဆိုင်လားအဲ့ဒါကြီးအပြစ်ပြပြီးတော့ဗောလီတကယ်စိတ်ချရတဲ့ချမ်းသာရာရောင်းဗောလီလမ်းရောင်းကြီးပေါ်ပြသွားတယ်သက်မေဃကထာဆိုတော့ပြောပါတယ်ဒီမှာအဲ့ဒီတိုင်ဟောလို့ရှိပါတယ်ဒီမှာဒီတော့ဒီထဲမှာကျန်ကန်ကဆိုထားတာကတော့ဒါနတတံတော့စီလံစမာစမာဓာတုံစကောတိလို့ဆိုထားပါတယ်ဒါနကိုစနစ်တကျလှူဒန်းတတ်သူဟာဘယ်ပုဂ္ဂိုလ်မဆိုပါလိမျိုးသားပဲဖြစ်မျိုးသမီးပဲဖြစ်ဖြစ်ပါလိကိုနှုတ်စောင့်ထိုင်းတဲ့အလေကောင်းလေးတွေပါလိထိမ့်သိမ့်ဖို့ရာအတွက်လွယ်ကူသွားပါတယ်အဲ့လိုဆိုထားပါတယ်ဒီမှာဒါကြောင့်ဘုရားမြတ်စွာဟာကထာအမျိုးမျိုးတွေကဒါနကထာကိုရှင်းဥစွာဆက်ပြီးတော့ဟောရတယ်ဆိုတဲ့သဘောမျိုးပါပဲဒါနကိုရှင်းဥစွာဟောရခြင်းရဲ့အကြောင်းကျန်ကံများမှာအချက်၃ချက်နဲ့ပေါ့လေပြဆိုထားပါတယ်အချက်၃ချက်ပြထားပါတယ်အဲ့ဒီအချက်၃ချက်ကတော့သဗ္ဗစာဒါရဏအဲသဗ္ဗစာဒါရဏတာတဲ့သုခရတတာတဲ့စီလီပဋိဌာနသဥပါယဘာဝတော်တဲ့ဆိုထားပါတယ်ဒါနဟာအာလုံသောပုဂ္ဂိုလ်တွေနဲ့လည်းဆက်ဆံနေပါဆက်ဆံနေပါတယ်တဲ့အာလုံသောပုဂ္ဂိုလ်ဆိုတာလူမျိုးမရွေးဘာသာမရွေးပေါ့ဆက်ဆက်ပတ်တယ်ဆက်ဆက်ပတ်တာလည်းပဲအများစုပုဂ္ဂိုလ်တွေမှာတော့မှဒါနနဲ့ဆက်တဲ့ကိစ္စတွေဟာပြန့်နှံ့ပြီးတော့ဖြစ်နေလို့ဖြစ်နေတဲ့အတွက်အာလုံနဲ့ဆက်ဆက်တာဒီတော့နောက်တစ်ခုကသုခရတပြူလဲပြူလွယ်တဲ့တို့တို့လေးဘာမှခရင်တာမဟုတ်ပါဘူးကိုယ်ပဲပစ္စည်းလေးသူများပေးလို့ကမ်းလို့စွန့်ကြက်လို့တယ်ဆိုရင်လွယ်လွယ်လေးပြီးသွားတော့ဘာမှလုပ်ဖို့မလိုပါဘူးပြူလဲပြူလွယ်တဲ့ပြီးတော့စနေတကျဒါနကုသိုလ်ပြုတတ်တဲ့ပုဂ္ဂိုလ်ဟာတိလိုက်မှာယက်တီချင်းအကြောင်းတိလိုက်ပြည့်စုံခြင်းအကြောင်းလည်းဖြစ်သွားပါတယ်တဲ့မနေ့ရှင်းလင်းခဲ့တယ်လို့ပါလေအဲ့ဒီအကြောင်းသုံးချက်အရာတာမန်ပုဂ္ဂိုလ်ကြီးမှာတော့ဒီဒါနဟာပြတ်နှက်ပြီးတော့ကြီးတယ်မဟုတ်လို့အများနဲ့လည်းဆက်ဆံတယ်ပြူလည်းပြူလည်းတိလိုက်ပြည့်စုံရေးမှာလည်းပဲနိလန်တစ်ခုဖြစ်သွားတယ်အဲ့ဒီအကြောင်းသုံးချက်အရာဒါနကထာကိုရှင်းဥစွာမြတ်စွာဘုရားဟောရပါတယ်။ဒါမှတ်ပါတယ်။ဒီရွေးချယ်ကောင်းကောင်းနဲ့စွန့်ကြဲပြီးကမ်းတဲ့ပုဂ္ဂိုလ်ဟာမိမိပိုင်လူရန်ပစ္စည်းအပေါ်မှာဗောလေမိမိပိုင်တဲ့လူရန်ပစ္စည်းအပေါ်မှာတွေ့တာတဲ့ညှိတွေ့တဲ့လောဘကြီးကင်းသွားတာ။သူတို့ဘာချမ်းသာဖို့ဆိုတာဗောလေ ကိုချမ်းသာကိုမဟုတ်ဘူးသူတစ်ပါးချမ်းသာကိုဆိုတော့ပါတယ်ဆိုရရဒီပေါ်မှာလောဘခင်းတဲ့သဘောလေးပြပါတယ်သူတစ်ပါးကိုချမ်းသာစေခြင်းတဲ့သဘောလေးပြတယ်မေတ္တာလည်းပါသွားတယ်မေတ္တာပါတယ်ဆိုလို့ရှိရင်မေတ္တာတတ်ခိုင်မာတဲ့ပုဂ္ဂိုလ်ဟာတိခံခွင့်လို့အနိနာခံမှုအစကျင်တာဟုလည်းအလိုလိုပါသွားတာပဲအမြော်မြင်လည်းပါသွားမှာပဲစင်ရင်တို့တရားလည်းပါသွားမှာပါတနည်းအားဖြင့်ကောင်းတာပြင်ကောင်းကျိုးရတတ်တယ်ဆိုးတာပြင်ဆိုးပြရတတ်တယ်ဆိုရက်ဒီလိုအသိဉာဏ်နေလည်းပါတော်မြတ်ပါသွားမှာပါပဲအထူးအားဖြင့်တကယ်ချမ်းသာကိုမျှော်မှန်းပြီးတော့လူသားပြီဆိုလို့ရှိရင်အထူးပြောစရာတော့မရှိတော့ပါဘူးဒီတော့မိမိပဲလှူရပစ္စည်းပေါ်မှာအတွေ့အတာတွေကျင်းသွားတဲ့အတွက်လွယ်လွယ်လေးမိမိပစ္စည်းကရှော့လဲဆိုဖြစ်သွားတော့အလှူမြောက်သွားတော့ပါပဲရွေးချယ်ကောင်းတဲ့အလှူမြောက်ပြီဆိုလို့ရှိရင်လွယ်လွယ်လေးပဲဒီလာလမ်းရောက်ပွင့်ထွက်သွားတော့ဒီလာဆောက်တည်ရမှာလည်းပဲဘာမှမခဲတော့ဒါနကုသိုလ်ပြုစဉ်တဲ့ကောကတကူကောင်းစားစိတ်ကင်းခဲ့တယ်မုန်းတိတဲ့ဒေါသနဲ့ရစ်စစ်တဲ့ဒေါသလည်းကင်းနေတယ်ဆိုတော့အစွန်းလွတ်တဲ့ဒေါသတွေလည်းကင်းနေတယ်ကံနဲ့ကံအကျိုးကိုပေါ့လေစိုးရင်ခါရမယ်ကောင်းရင်ဆံရမယ်ဆိုတဲ့ဒီဟာလည်းပါနေတယ်ဆိုတော့ဒါနကဆက်နွယ်ပြီးတော့ပေါ့လေလွယ်လွယ်လေးသီလဆောက်တည်ဆောင်ထည့်ရမှာလည်းပဲသီလလည်းခိုင်ခိုင်မြဲဖြစ်သွားနိုင်တယ်ဒီတော့ဒီအမအကျိုးရဲ့အကျိုးဆက်ဒီပေါ်လေးဆက်ပြီးတော့တွက်မယ်ဆိုလို့ရှိရင်အများကြီးဖြစ်နိုင်ပါတယ်ဒီတော့လှုပ်တဲ့နဲ့အလုပ်ပြုလှုပ်တဲ့နဲ့အလုပ်ပြုလှုပ်ပြီးတော့ပေါ်လေးရှောင်ရှားတဲ့အရာတွေမလှုပ်တဲ့အရာတွေကိုရှောင်ရှားတဲ့အရာတွေကိုရှောင်ရှားဖို့ရလည်းပဲလမ်းကြောင်းကြီးပွင့်ထွက်သွားတာမဟုတ်လို့စနေတကြဒါနကုသိုလ်ပြုတတ်တဲ့ပုဂ္ဂိုလ်ဟာခုနစောစောဘင်းကပြောခဲ့တဲ့အတိုင်းပါလိသီလစရှိတဲ့နောက်ရှိဦးအထောက်အပံ့ဒီလွယ်လွယ်လေးဖြစ်သွားတာမဟုတ်လို့ဘုရားမြတ်စွာဘုရားရှိဦးစွာအလွယ်ဆုံးဒါနကုသိုလ်ပြုဖို့ရအတွက်ပါလိပြည့်ရခါမျိုးမှာလဲစင်တဲ့ကြပြို့ဖို့ရာအတွက်အနုဘုရားကထာကိုခေါ်ရတဲ့သဘောပါပဲကလျာဏမိတ်တိကလျာဏမိတ်တာဂုံကြီးအကြောင်းဂုံကြီးတွေထဲမှာသူလဲအရေးပါတဲ့အနေနဲ့ထည့်သွင်းပြီးတော့ပြောထားပါတယ်ပြောထားပုံကတော့ဇာကစံပတိယာအပိချောဟောတိစံတုထပူဝိတောအဆန်စထောတဲ့စနစ်တကျဒါနကုသိုလ်ပြုလုပ်တဲ့ပုဂ္ဂိုလ်ဟာမိမိလူသားရတဲ့ပစ္စည်းပေါ်မှာကိုရိုးမဆံပဲနဲ့အတွေ့အတာတွေတခါလေလွတ်ထွက်တော့အဲ့ဒါဆွန့်လွတ်လိုက်တာပေါ့ဆွန့်လွတ်လိုက်တယ်ဆိုတော့ပစ္စည်းပေါ်မှာတွေ့တာတဲ့ဟာကိုဆွန့်လွတ်တဲ့သဘောကပိုထင်ရှားပါတယ်အတွေ့အတာမရှိတော့ဘဲနဲ့တခါတည်းဆွန့်လိုက်တာဆွန့်လို့မှုပြည့်စုံတဲ့အတွက်အပိကျော်ဟောတိအလိုရီအလိုရမတ်တည်နဲသွားတတ်တယ်မြင်းမြင်းတကားကိုငန်းကတ်တဲ့မဟုတ်တော့ဘူးပေါ့လောဘကြီးတာမဟုတ်တော့ဘူးပေါ့လောဘတွေအချိန်တက်သွားတယ်ဆိုအချိန်တည်သွားတယ်ဆိုရင်အမှန်တော့ချမ်းသာတာပဲမိမိပစ္စည်းကိုစနစ်တကျစွန့်ကျက်နိုင်လေလေအလိုရမဲ့နဲလေလေပေါ့လေဒီမှာတရားစပြီးတော့လေ့လာတာနောက်စံတုထောတဲ့ရသမြလေးနဲ့တင်းနေတတ်တယ်တဲ့ကြီးမမြာဘူးပေါ့လေမှာဒါလည်းတော်တော်ကောင်းတဲ့ဟာပဲစန္ဒုတိပရမန္တဏဆိုတဲ့အတိုင်းပေါ်လေရသမြတ်နဲ့တည်နေတတ်တဲ့ပုဂ္ဂိုလ်ဟာဒါအလိုဆန္ဒပြည့်စည်စေနိုင်တဲ့ဥစ္စာပဲလို့တော့မှမြတ်စွာဘုရားကကြီးယူ ယုတ်ရဲတတ်တဲ့သဘောဟာအမှန်ချမ်းသာတယ်။ဒါရလို့ရှိဟိုဟာရမှာဆိုတာမရှိတော့ဘူးဗောဒီ။အေးစေးသွားတာပဲ။ပူဝိတော်တဲ့တကူတဲ့ပြောင်းလဲနေတတ်တယ်။စိတ်ဖို့ကြောင်းလဲနေတတ်တယ်။ဒီကုံလေးလည်းရတော့တတ်ပါလေတော့။အတ္တတထောတဲ့ကဲဝယ်ဖြစ်နေလောက်တဲ့ပုံကိုယ်တွေနဲ့လည်းပဲဆက်ဆံမှုကိတတ်တယ်အမြင်နဲ့ဆက်ဆံတာအကြားနဲ့ဆက်ဆံတာပစ္စည်းအပေးယူနဲ့ဆက်ဆံတာစကားပြောဆိုမှုနဲ့အချင်းချင်းဆက်ဆံတာကိုယ်နဲ့ဆက်ဆံတာစသည်ပေါ့လေအဲ့လိုမျိုးတွေလည်းပဲကင်းရှင်းတတ်တယ်ဒါစနစ်တကျဒါနကုသိုလ်ပြုထားတဲ့ပုံကိုယ်တွေမှာဒီတိုင်းပါပဲရှင်ယဟန်နေဆိုလို့ရှိရင်ပို့ပြီးတော့အရေးကြီးပါတယ်ဓမ္မလူတွေလည်းပဲအရေးကြီးတာပဲလူလိုက်ပေါ်တယ်ဓမ္မအဲ့ဒီလိုလည်းပဲဆက်ဆက်ပြီးတော့ပေါ့လေကလျာဏမိတ်တတကယ်အဆွေခင်မုန်းကောင်းဖြစ်ရမှာပေါ့လေအကြောင်းတရားအနေနဲ့ပြထားတာအဲ့မှာကောင်းပါတယ်သူကတော့ဒီအချက်လက်တွေနဲ့ပတ်သက်ပြီးတော့ဒီကဆရာကပေါ့လေရှင်းလင်းအောင်ဆိုပြီးတော့သူကဖွင့်ဆိုထားတဲ့အချက်ကလေးတွေလည်းပဲဒါနနဲ့မကင့်နိုင်တဲ့ပုဂ္ဂိုလ်ကြီးအလွန်မှတ်သားစရာကောင်းပါလေဒါနာကြနာမတက္ခိနိယေစုဟိတိစာဟိတိယာစီနာဝါပူဇနိယာစီနာဝါအတ္တနောစန္တကသပရိစံပရိဇဏနာနဲ့ဒါနဆိုတာဟာမိမိပိုင်ပစ္စည်းကိုသူတစ်ပါးတို့အားဆွံ့ကြဲခြင်းပါပဲတဲ့ဆွံ့လို့ခြင်းပါပဲတဲ့ဘယ်လိုအနည်းအားဖြင့်ဘယ်လိုရွေးခြင်းနဲ့ဆွံ့လို့ရမှာလဲဆိုတော့ဟိတိဇာတိရတဲ့ကျူစီဝါလိုလားတဲ့သဘောပေါ့လိုတဲ့ပစ္စည်းရပြီးတော့ချမ်းသာပါစေပေါ့လေဒါမျိုးပေါ့မိလူသားနဲ့ပစ္စည်းစားသုံးပြီးတော့ချမ်းသာသာဖြစ်ပါစေဆိုတာပေါ့လေသူတစ်ပါးရဲ့အကျိုးစီးပွားလိုလားတဲ့သဘောပါတယ်မေတ္တာပြီးတော့ကိုယ့်ရဲ့ကိုယ်ကြီးမြင့်တဲ့ပုံကိုယ်လေးပေါ့လေဒီလိုသမားဒီပညာအကျင့်တရားနဲ့ပြည့်စုံတဲ့ပုံကိုယ်လေးကြတော့ပူဇော်လိုတဲ့အနေနဲ့ပေါ့လေပူဇော်လိုတဲ့အလိုဆန္ဒနဲ့ပေါ့လေအဲ့ဒီလိုလည်းပဲလူတန်းတော်လည်းရှိပါတယ်အဲဒီပုဂ္ဂိုလ်မျိုးတွေကတော့တက္ကိနီယစီဆိုတာပေါ့လေပူဇော်တိုက်တဲ့အနေထားရောက်ပြီးတော့တကယ်အလှခံတိုက်တဲ့ပုဂ္ဂိုလ်တွေပေါ်မှာပေါ့လေအကျိုးရှိဝါလိုလားတဲ့အနေအချင်းဖြစ်စေပူဇော်တဲ့အနေအချင်းဖြစ်စေပေါ့လေမိမိပိုင်ပစ္စည်းကိုသူတစ်ပါးတို့ကစွန့်ကြဲခြင်းတဲ့မှာကျူစီဝါလိုလာတဲ့သဘောနဲ့ပါသွားပြီ။ပူဇော်လိုတဲ့သဘောနဲ့ပါသွားပြီ။အဲ့ဒါလို့အလှရှင်ဟာတတ္တဝါဒီပုံမှာဆိုလို့ရှိရင်တကယ်ကိုပဲကောင်းတဲ့အစ္ဆာတရားကောင်းတဲ့စေတနာပေါ့လေဖြစ်သွားပြီပေါ့။အဲ့ဒီအခြေအနေစိုက်နေတဲ့ပုဂ္ဂိုလ်ဟာမိမိမှာတပါအခြားပုဂ္ဂိုလ်တွေကိုရင်းစေတပ်ဖြတ်တယ်ဆိုရယ်သူတို့ပစ္စည်းကိုအပိုင်စီတယ်ဆိုတာရယ်မိစ္ဆာစရကာမမှုပြုတယ်ဆိုတာရယ်ဟောလီဒါထုံးစံမရှိတော့ဘူးထုံးစံမဟုတ်တော့ဘူးဘာဖြစ်လို့လဲဆိုတော့လူဒ်မြတ်ဆိုတဲ့အတိုင်းပေါ့လीမိမိလူဒ်နဲ့လူဒါနာဟာမိမိမြတ်မြတ်ပေါ့လीစိတ်ထားလည်းပဲကောင်းပြီးတော့တကယ်ကိုစင်ကြဲတဲ့ဒါနဖြစ်နေတာကိုအဲ့ဒါကိုရည်ရွယ်ပြီးတော့ဒါနတတတော်စီလံစမာဓာတုစကောတိဆိုတဲ့စကားမိကြပါတယ်အလူဒါနပြုလုပ်သူဟာစနစ်တကျဒါနကုသိုလ်ကိုပြုလုပ်တတ်တာမို့လို့သီလစောင့်ထိုင်ရတာလည်းပဲလွယ်သွားပါပြီလို့ဒီလိုယုတ်တိပြပြီးတော့ဖြည့်ရှင်းထားပါတယ်အမှန်ကောက်တဲ့အချက်ကလေးတွေပါဒါလေးတွေဒါနကုသိုလ်ပြုဖို့ရအတွက် မယုံမသိပြုခြင်းယုံသေးသေးမပြုခြင်းပြီးတော့စိတ်ဆက်မပြတ်မပြုခြင်းပြီးတော့မယမနာမပြုခြင်းဆိုတာယန္တရန္တပြီးပြုခြင်းဆိုတာဒီစကားအရဆိုလို့ရှိရင်တဏှာကုသိုလ်ပဲအမြဲတစေလှုပ်ရတော့မယ်ဆိုတဲ့သဘောမျိုးဖြစ်နေပါတယ်အမှန်ကတော့ဒီလိုတော့မဟုတ်ပါဘူးတဏှာကုသိုလ်ကတော့ထိုက်သည့်အားလျော်စွာပဲကိုပစ္စည်းဆွတ်နိုင်သမျှပေါ့လေကိုနိုင်တယ်လို့သူအချိန်ကအားလျော်စွာနေရာဌာနအားလျော်စွာပေါ့လေအဲဒီထိုက်သည့်အားလျော်စွာစင်စမပြမပြုလို့ရှိရင်ဒါပမာဒပါပဲတမ။ထိုက်သည့်အားလျော်စွာဆိုတာကတော့ဒါနဆိုလို့ရှိရင်သူ့အချိန်ခါမှာပေါ့လေစွန့်နိုင်သမျှပြုသွားဖို့ပါပဲတမ။အဲပြုတဲ့အခါမျိုးမှာဒါကစောစောပိုင်းကပြောခဲ့တဲ့အတိုင်းဒါနပီသာကိုသိအရေးကြီးပါတယ်။အဲ့ဒီဒါနကလည်းပဲလူဝတ္ထုဒါနနဲ့လူရောက်စေရနာဒါနရယ်လို့နှမျိုးခွဲပါတယ်ဒါနံဒေတိအလှပေးတယ်အလှလုပ်တယ်ဆိုတာပါလေအဲဒီလိုအရာဌာနမျိုးမှာတော့လူရံပစ္စည်းလူဝတ္ထုပစ္စည်းကိုဒါနလို့ဆိုပါတယ်တော့ဘာဖြစ်လို့လဲဆိုတော့သူကပေးတဲ့လူတိုက်တဲ့အရာမဟုတ်လို့ဒါနလို့ခေါ်ပါတယ်ကိုပိုင်တဲ့ပစ္စည်းပေါ့လူရအနေနဲ့သတ်မှတ်ထားတဲ့ပစ္စည်းပေါ့အဲ့ဒီပစ္စည်းကလည်းပဲကိုကလှူလို့တဲ့စေတနာရှိပါမှဖြစ်ပါမှစေတနာမရှိဘူးဆိုလို့ရှိရင်လှူလို့တဲ့စေတနာမရှိဘူးဆိုလို့ရှိရင်စေတနာဒါနမဖြစ်ပါဘူးစေတနာရှိပြီဆိုလို့ရှိရင်တော့လွယ်လွယ်လေးပဲဒါနကုသိုလ်ဖြစ်တော့တာပါပဲအဲဒါစေတနာကတော့ဒါနကုသိုလ်ဖြစ်ခြင်းအကြောင်းမို့လို့အဲ့ဒီစေတနာကိုဒါနလို့ဆိုရလဲရှိပါတယ်တမဒါပြင်လည်းပဲပစ္စည်းမှာတွေ့တာနေတဲ့လောဘရှိနေတဲ့သူမှာဒါနမဖြစ်ပါဘူးဘာဖြစ်လဲဆိုတော့ PC ပေါ်မှာ Twitter မဲ့မောမှုရှိနေတယ် Twitter မဲ့မောမှုလောဘကင်းပြီးတော့လောဘကင်းသူမှသာဒါနဖြစ်ပါတယ်ခုနလှူလို့တဲ့စေတနာနဲ့ရှင်တွဲရတဲ့ရှင်တွဲမှုရှင်တွဲပြီးတော့ပေါ်လာတဲ့ PC ပေါ်မှာ Twitter တဲ့လောဘကင်းတဲ့သဘောရှိပါတယ်အဲ့ဒီနာနဲ့စေတနာနဲ့ရှင်တွဲပြီးတော့ဖြစ်တဲ့အလောဘကိုလည်းပဲတရားဌာနမှာဒါနာနဲ့ထည့်ယူထားပါတယ်စေရနာဆိုရမှာဒါနာဆိုတာဟာတဲ့သူတစ်ပါးကိုရည်စူးပြီးတော့ပေါ့လေဖြောက်မှန်တဲ့အသိဉာဏ်ရှိသွားရှိတဲ့ဓမ္မအစရှိတဲ့သဝေသဘွယ်တွေကိုလူရတဲ့အလှဝဲဟုတ်သူပါပဲလို့ဆိုပါတယ်ပစ္စည်းတွေကခုမုံမြမြရပြီဆိုလို့ရှိရင်ဒီဟာဘုသူအတွက်ပဲဖရာအတွက်ပဲဘယ်ပုဂ္ဂိုလ်တွေအတွက်ပဲဆင်းရဲတဲ့ပုဂ္ဂိုလ်တွေအတွက်ပဲစသည်ပေါ့လေလူရံပစ္စည်းလေးရလာပြီဆိုလို့ရှိရင်ပုဂ္ဂိုလ်တူဦးတော့ရည်စူးမြဲပါပဲအဲ့လိုရည်စူးလိုက်တယ်ဆိုတော့သူ့စိတ်ထားလေးဟာသူ့ရဲ့အတိညာလေးဟာသုဘုဒ္ဓိပုပ္ပိကာဆိုတာပေါ့လေဖြောက်မှန်တဲ့အတိညာနဲ့ရှိသွားပြီအတိညာလည်းကပ်ပါသွားတာပဲအဲ့လိုအတိညာကပ်ပါတဲ့သာဝေသတိအလှဒါနာမျိုးဟာဒါဝတ္ထုဒါနာတွေထည့်ရမှာပါပဲစေရနာဒါနာတွေလည်းပါသွားတော့ပါပဲအဲ့ဒီစေရနာမျိုးကိုအဲ့ဒီအတိညာကပ်ပါတဲ့စေရနာမျိုးကိုပုပ္ပစေရနာလို့ခေါ်ပါတယ်။လူရပစ္စည်းတစ်ခုခုရလို့ဒီပစ္စည်းဟာဘုရုအတွက်ပဲဆိုတာလူရတော့မယ်ဆိုတာပေါ့လေ။လူတို့တဲ့စေရနာလေးစောနေတာအတိညာကပ်ပါတဲ့စေရနာလေးစောနေတာပုပ္ပစေရနာခေါ်ပါတယ်။ လူလူကံပုဂ္ဂိုလ်နဲ့တွေ့လို့လူတဲ့အခါမျိုးမှာလည်းပဲငကူရည်စူးထားတဲ့အတိုင်းကြည်ကြည်နက်နက်ဝမ်းသာဝမ်းမြောက်ကြီးဖြစ်လို့နေတာလူစဲကာလမှာလည်းပဲဒီကြည်လင်းတဲ့သဘောလေးတွေပါတယ်ဒါမုံကြကြည်ရနာလို့ခေါ်ပါတယ်လူပြီးတဲ့အခါမှာလည်းပဲမိမိရည်စူးထားတဲ့အတိုင်းပေါ့လေလူဒါနာကြီးမြောက်သွားပြီဆိုပြီးတော့ပေါ့လေလူလိုက်တာမလိုက်လေချင်းဆိုတဲ့နောင်တမျိုးမဖြစ်တော့ပဲနဲ့ဝမ်းသာဝမ်းမြောက်ကြီးဖြစ်နေတာအပရစီရဏလို့ခေါ်ပါတယ်ဒီတော့အလှူတစ်ခုပြုလုပ်တော့မယ်ဆိုလို့ရှိအလှူရှင်ဟာလူရပစ္စည်းလေးရဖို့ရရှာဖွေတာရလာပြီဆိုလို့ရှိရင်လည်းရည်စူးတာလူတဲ့အခါမျိုးမှာလည်းဝမ်းသာဝမ်းမြောက်ဖြစ်တာလူပြီးတဲ့နောက်ပိုင်းမှာလည်းပဲဝမ်းသာဝမ်းမြောက်ဖြစ်နေတာအဲ့ဒါစီရဏသုံးနံပြထားပြီးတော့လူတဲ့အလှူခေါ်ပါတယ်အလူကပုဂ္ဂိုလ်ဘက်ကလည်းပဲတတ်မဲ့တဲ့ယာဂကင်းသူသုံးဖို့ယာဂကင်းအောင်အထုတ်နေသူဒေါသကင်းသူဒေါသကင်းအောင်အထုတ်နေသူတွေးပွေမှုမမပြတ်သားမှုမောဟကင်းသူမောဟကင်းအောင်အထုတ်နေသူအလူကပုဂ္ဂိုလ်ဘက်ကလည်းပဲအင်္ဂါ၃ရက်ပြည့်စုံအလူရှင်ဘက်ကလည်းပဲအင်္ဂါ300ပြည့်စုံလူကံပုဂ္ဂိုလ်ဘက်ကလည်းအင်္ဂါ300ပြည့်စုံအဲဒီပြည့်စုံတဲ့ဒါနကိုမြတ်စွာဘုရားဆတ်လင်ကဒါနလို့ခေါ်ပါတယ်အင်္ဂါ600အချက်6ချက်နဲ့ပြည့်စုံတဲ့ဒါနတဲ့အဲဒီလိုဒါနမျိုးဟာဘလောက်တိုင်းတာဒီအကျိုးပေးလိမ့်မယ်ဆိုတာမြတ်စွာဘုရားညာတော်နဲ့တော့မှပိုက်ချလို့မရပါဘူးတဲ့ဒီလိုဆိုထားပါတယ်သဘုဒ္ဓရာရရေတွေကိုချင့်တွက်လို့မရသလိုပါပဲလို့သဘုဒ္ဓရာရေနဲ့တော့နှိုက်ရှိပြီးတော့ပြထားပါတယ်ဒီတော့အလူဒါနပြုလုပ်တဲ့အခါမျိုးမှာခုနစေရနာ၃နံအလူရှင်ဘက်ကပေါ့လीပြထားမှုလည်းအရေးကြီးပါတယ်လူကံပုဂ္ဂိုလ်လည်းပဲရွေးတက်ဖို့အရေးကြီးပါတယ်တော့မှာကိုပစ္စည်းလူတန်းတဲ့အခါမှာအကျိုးကျေးဇူးရှိနိုင်တယ်များရှိအောင်ပေါ့လေလှုပ်ဖို့တော့အများကြီးလိုပါတယ်လူရင်းချုပ်ကတော့အတိညာရှင်ကပ်ပြီးတော့လူတဲ့ဒါနာမျိုးဟာအမိမြတ်ဆုံးဒါနာဖြစ်နေပါတယ်သို့မဟုတ်နိဗ္ဗာန်ချမ်းသာကိုရည်မှားပြီးတော့လူတန်းတဲ့ဒါနာမျိုးဟာအကောင်းဆုံးဒါနာဖြစ်နေပါတယ်သောတာဉာဏ်မပါပေမဲ့လို့ဉာဏ်ကင်းမဲ့ပေမဲ့လို့ဒါနမဖြစ်ဘူးလို့တော့ဒီလိုတော့မတွေ့ရပါဘူးဒါနဖြစ်ပါသေးတယ်တချို့ပုဂ္ဂိုလ်များကြည့်ပါလားတဏှာလို့ပြတာလည်းရှိတယ်မေတ္တာထားပြီးတော့ပြတာမျိုးလည်းရှိတယ်တချို့ကလေးတွေဆိုလို့ရှိရင်တချို့အယတ္တူယတ္တာတွေဆိုလို့ရှိရင်ဒါနအကျိုးပဲသိလိုက်မလားအတိညာလည်းမပါပါဘူးအဲတော့မေတ္တာထားပြီးတော့တဏှာလို့ပြေးလိုက်လို့ရှိရင်ဒါသူတို့မှလည်းပဲဒါနဖြစ်ပါတယ်သို့သောအတိညာကမပါတော့သိပြီးတော့မြင့်မြတ်တဲ့ဒါနမျိုးတော့ဖြစ်ဘူးပေါ့လေဒါနမဖြစ်တဲ့ဟာမျိုးကတော့အဲ့ဒါမျိုးလည်းရှိပါသေးတယ်အဲ့ဒါမျိုးကတော့မပေးလို့ရှိရင်နှိမ့်ဆက်မှဆိုလို့တူဟာပဲဖြစ်ဖြစ်အဖွဲစီဟာပဲဖြစ်ဖြစ်ပေါ့လေမိုက်ကြီးခွဲလို့ပေါ့လေကြောက်လို့ပေးရတာမျိုးလည်းရှိပါတယ်ပြီးတော့ကိုရုပ်လက်လက်ပါမျောပြီးတော့ပေးရတာမျိုးလည်းရှိပါတယ်နာမည်ကြီးခြင်းတို့ဘာလို့ပေါ့လေအဲ့လိုပေးရတာမျိုးလည်းရှိပါတယ်တော့ပြီးတော့ကြည့်ကြိုက်လို့ပေးတာမျိုးလည်းရှိပါတယ်အဲ့ဒီဒါနာမျိုးကတော့ဒါနာတဲ့မဝင်ပါဘူးသို့တော့ပေးကတဲ့ဆိုတဲ့အမိကတော့ရှိတော့ရှိတာပေါ့အတိတ်ပဲတော့မရှိပါဘူးအဲ့ဒီဒါနာမျိုးကတော့အတတ်နိုင်ဆုံးရှောက်ပါတယ်တော့ပြည်နိုင်လို့ရှိရင်တော့မေတ္တာကရုဏာတက်ရောက်ပြီးတော့ပေါ့လေသူ့အကျိုးလိုလားတဲ့အနေနဲ့ပေါ့လေအဲ့လိုပေးလို့ရှိရင်တော့အဲ့ဒါတော့တော်ပါလေညမပါဘူးပဲလို့တော်တာပါပဲ အနည်းဆုံးအဲ့ဒီလိုဒါနပြုတတ်အောင်တော့ကြိုးစားရပါတယ်ဒီတော့ကြောက်လို့ပြရတဲ့ဒါနမျိုးကိုရိုးတက်တက်မျှော်ပြီးတော့ဒါနမျိုးသမီးစားခြင်းလက်ဆောင်ပေးတဲ့ဒါနမျိုးစသည်ကိုတော့ရှောင်ရှားပြီးတော့ဗောလေအတိညာပါတဲ့ဒါနမျိုးအဲ့ဒီစိတ်လုံးမရောက်ဘူးဆိုလို့ရှိရင်စိတ်မှန်တဲ့မေတ္တာကရုဏာထားပြီးတော့ပေးတဲ့ဒါနမျိုးရန်ခါရန်ခါဘောလေးလောက်ရပါတယ်อืมလောက်တစ်ခါလဲလောက်လဲမလောက်တစ်ခါလဲမလောက်လိုက်ဆိုတော့ဘောလေးအဲ့ဒီလိုဆိုလို့ရှိရင်ရားထဲမှာဒါနပေါ်မှာဘောလေးမယူသေးတဲ့သဘောစသည်ဖြစ်ပြီးတော့ဘောလေးပမာဒတွေဝင်တတ်ပါတယ်ဒီမှာอืมလိဟင်းမှုတွေဖြစ်သွားတော့ကွက်လိုက်ကြည့်ဖြစ်သွားတော့ဘောလေးလစ်လတ်သွားတာလစ်တတ်တယ်ဆိုတော့လစ်တယ်ဆိုတော့မေ့တာပါပဲလက်သွားတာပါတော့လက်သွားတော့ဒါနကုသိုလ်မမြောက်ဘူးဆိုလို့ရှိရင်ဒါနနဲ့စက်တဲ့ဘောဂစမ္ပတိဆိုတာပေါ့လေစောင်းနေပြည့်ပြည့်စုံမှုကအစဒီကျိုးတွေလည်းချုပ်တယ်သွားတော့တာပါပဲအဲ့တော့ဒါနနဲ့စက်တူတော့တက်လောက်ပဲတော်ကြပါစို့ဒီနေ့ဒါပဲအဆုံးသတ်ပါတယ်
Sadhu, sadhu, sadhu.